တော်ရရှိမြခင်အဖခမီးတော်ဖျားရွေးကောက်တော်မူတာကြောင့်လူမျိုးတော်ရဲလို့ဖြစ်လာရတဲ့ဣသရေလခေါ်ဂျူးလူမျိုးတွေဟာဘာပဲလို့လို့ဖျားရှင်ကမျက်လုံးစုံမိတ်တော်မူပြီးကောင်းကြီးမင်္ဂလာတွေကိုပဲသုံးလောင်းပေးတော်မူပါသလားမဟုတ်ပါဘူးလူမျိုးတော်ဣသရေလဖျားရှင်ကိုကြောက်ခိုင်မေ့လျော့တတ်လွန်းလို့ဆုံးမညှင်းဆဲခံရတဲ့အကျိန်ပေါင်းမနည်းပါဘူးဖျားရှင်ဟာသူမဆတော်မူတဲ့အကြောင်းကိုအမြဲတည်တည်ထူတော်မူတဲ့အတိုင်းဒါရီကိုဆင်ញဲအောက်မေ့ဖို့လိုအပ်တဲ့အကြောင်းဖျားရှင်ရဲ့နှုတ်ကပတ်တော်ခရိယန်သမားချမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကမိခာအနာဂတ်တီချမ်းအခန်းကြီး6အခန်းငယ်1ကနေအခန်းငယ်5အထိကိုဒီကနေ့သင်သိရသောသမားချမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။သာဝရဖျားရဲ့ဖြောက်မှတ်တော်မူခြင်းကိုဘယ်လိုသိရှိနားလည်နိုင်မလဲဆိုတာကိုလည်းဖော်ပြထားတဲ့မိခာအနာဂတ်တီချမ်းအခန်းကြီး6အခန်းငယ်1ကနေအခန်းငယ်5အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်ရှင်းလင်းတင်ပြထားပါတယ်။
တင်တိရတော်သမချမ်းရဲ့တောတက်ရှင်မိတ်ဆွေအပေါင်းတို့ခင်ဗျာဒီကနေ့ဒီအချိန်မှဆိုရင်တော့ကျွန်တော်မိတ်ဆွေတို့ဟာမိခအနာဂတိကျမ်းအခန်းကြီး6ကိုစတင်ရောက်ရှိလာပါပြီအခုအခန်းကြီး6နဲ့နောက်ဆုံးအခန်းကြီး9တို့ဟာမိခဆိုတဲ့ပရောဖက်ကြီးမှတဆင့်အဖဖခင်သခင်အနေနဲ့ဣသရေလလူမျိုးတော်ရဲ့ကမ္ဘာတစ်ခုမိသားစုဖြစ်တဲ့ကမ္ဘာလူသားများအားလုံးတို့ရဲ့ကိုသိစေခြင်းတဲ့အလျောက်ခြားထားပေးလိုက်ပါသောဒီအနာဂတိရဲ့ဏိကုံးကျုပ်တရင်အဲ့ဒီဒရင်တစ်ခုတည်းကိုသာတပေါင်းတစည်းတည်းပေါင်းစုဖော်ပြထားတဲ့ကျမ်းနှစ်စုဖြစ်တယ်လို့ကျွန်တော်တို့ဆိုခြင်းပါတယ်။တခုဤသောကြီးညာချက်ဗျာဒိတ်သို့မဟုတ်သိစီခြင်းသောအရာကောင်းကင်မှခြားထားပြလိုက်သည့်လောကဤဒရင်တစ်ခုကိုကျမ်းစာမှာအခန်းကြီး6အခန်းကြီး9တို့ဟာတစုတဝေးတည်းပေါင်းစည်းထားတယ်ဆိုပေမဲ့ကျွန်တော်တို့သင်သိရသောသမာကျမ်းအနေနဲ့ကတော့ကျမ်းနှစ်ခုကနေပြီးတော့ခေါင်းစဉ်ကြီးနှစ်ခုခွဲဖြားပြီးတော့စိတ်ဖြာလေးလာတင်ဆက်ပေးသွားမှာဖြစ်ပါလေ။အခုကျွန်တော်တို့စတင်သွားကြရမယ့်အခန်းကြီး6ကိုတော့ကျွန်တော်တို့ဟာအတိတ်ကာလဤကေတင်ချင်းကျေးဇူးတော်ကိုအောက်မေ့လျက်နောင်တရကြဆိုတဲ့ခေါင်းစဉ်ကြီးနဲ့စတင်လေ့လာသွားကြဖို့ဖြစ်ပါလေ။မိခအနာဂတိကျမ်းအခန်းကြီး6အငယ်1ထာဝရဘုရားဤအမိန့်တော်ကိုနားထောင်ကြလော့။ထာ၍တောင်ကြီးတို့ရှိမှတရားတွေ့သဖြင့်တောင်ငယ်တို့သည်သင်စကားကိုကြားကြစေ။သောတရှင်မိတ်ဆွေအပေါင်းတို့မိခာအနာဂတိဟာသူ့ရဲ့ဩဝါဒအစပိုင်းကလေဗန်အတိုင်းအခုအပိုင်းအခြားကိုစတင်လိုက်တာဖြစ်ပါလေ။ထာဝရဘုရား၏အမိန့်တော်ကိုနားထောင်ကြလော့တဲ့။ပြီးတော့မှထာ၍တောင်ကြီးတို့ရှိမှတရားတွေ့သဖြင့်တောင်ငယ်တို့သည်သင်စကားကိုကြားကြစေ။ဒါဟာဣသရေလလူမျိုးတော်ကိုအဓိကရည်စူးနေတာဟာအမှန်ဖြစ်ပါလေ။ဖျားသခင်ကဘာတခွင်ကိုတိကျစေခြင်းသည်ဆိုတာကိုရှင်းနေအောင်နားလည်ရစီပါလေ။ဟုတ်ပါလေ။ရည်စူးအဓိကဣသရေလသို့သောကဘာတခုမိသားစုနားဆင်သားဆိုတဲ့အဓိပ္ပာယ်ဖြစ်ပါလေ။မှန်ပါလေ။ဣသရေလလူမျိုးတော်နဲ့ဖျားသခင်ကြားမှာအေယာမပြဿနာကြီးတစ်ခုရှိနေပြီ။အခင်းတစ်စုံတစ်ခုဖြစ်ပွားနေပြီ။တရားတပောင်တစ်ခုအမှုတစ်ခုကိုရင်ဆိုင်နေကြရပြီဒီအမှုကိုတောင်ကြီးတောင်ငယ်တို့ရှေ့မှာတက်တည်တည်၍အမှုဖွင့်နေပြီဆိုတဲ့သဘောပဲဖြစ်ပါတယ်အခုလိုအသံပလံအသုံးအနှုံးမျိုးကိုပရောဖက်ကြီးတို့ရဲ့အနာဂတ်တွေမှာအများအများကျွန်တော်တို့တွေ့ကြရပြီဖြစ်ပါတယ်အမှန်ကတော့ဒီနေရာမှာဖော်ပြလိုက်တဲ့တောင်ကြီးတောင်ငယ်ဆိုတာတွေဟာရေပုံရသဘောအရာစဉ်းစားလိုက်ရင်ကောင်းကင်နဲ့မြေကြီးဆိုတဲ့ဖန်ဆင်းတော်မူသောဩကာသလောကကိုတစ္ဆာထားပြီးတော့ပြောကြားလိုက်တဲ့သဘောလို့သတ်မှတ်ခြင်းသတ်မှတ်နိုင်ပါ रे တချိန်တည်းမှာပဲတောင်းဆိုတာများကိုလူအဖွဲ့အစည်းသို့မဟုတ်နိုင်ငံတော်များနဲ့လည်းအစားထိုးပြီးတော့ဖော်ပြတတ်တယ်ဆိုရင်တော့ပို့ပြီးတော့တိကျမှာဖြစ်ပါ रे တောင်ကြီးဆိုတာဟာနိုင်ငံကြီးများကိုဆိုလိုခြင်းဖြစ်ပါ रे တောင်ငယ်ဆိုတာကတော့နိုင်ငံငယ်ကလေးများကိုဆိုလိုခြင်းဖြစ်ပါ रे ဒါကြောင့်မလို့အခုမိခါရဲ့တောင်ကြီးတွေရှိမှဣတရီလနဲ့ငါတရားတွေ့မယ်တောင်ငယ်တို့အနေနဲ့လေသင်စကားတန်ကိုကြားနာကြစေဆရာဟာအဖဖျားသခင်ဤဗျာဒိတ်တော်နှုတ်ကပတ်တော်တို့သည်ကဘာပေါ်ရှိလူသားစုများနိုင်ငံတော်များအားလုံးကြားနာကြရန်ဖြစ်သည်ဆရာကိုဖော်ပြလိုက်တဲ့နဲ့အတူတူပဲဖြစ်ပါလေမိခာအနာဂတိကျမ်းအခန်းကြီး6အငယ်1အိုးတောင်တို့ခိုင်ကန့်သောမြေအမြင့်တို့ထာဝရဖျားဤတရားတွေ့မှုကိုနားထောင်ကြလော့ထာဝရဖျားသည်မိမိလူမျိုးနှင့်တရားတွေ့เสียရှိဣသရေလအမျိုးနှင့်ဆွေးနွေးညှင်းခုန်တော်မူမည်တဲ့အမှတ်တမဲ့ဆိုရင်တော့နော်အငယ်1နဲ့2တို့ဟာတစ်ခုနဲ့တစ်ခုအတူတူလိုပဲလို့ထင်เสียကောင်းပါလေ ဒါပေမဲ့ပထမကြားရတဲ့အငယ်တက်ဟာအမိန်တော်ပြန်တန်းထုတ်ပြန်ခြင်းနဲ့ပို့ပြီးတော့တူညီနေတယ်။ဒါကြောင့်အမိန်တော်ကိုနားထောင်ဖို့ကြီးညာလိုက်တယ်လို့ကျွန်တော်ဆိုချင်ပါတယ်။ဘာအမိန်တော်ဖြစ်တယ်လဲဆိုရင်ဣသရေလဤကောင်းကင်ဘုံရှင်အဖဖျားသခင်ရှေ့မှာဖြစ်ပြနေပုံတွေကိုလာရောက်နားထောင်ကြရမယ်ဆိုတဲ့အမိန်တော်ဖြစ်ပါတယ်။အခုဒုတိယမြောက်အငယ်နှစ်မှာကြတော့အဲ့ဒီလိုလာရောက်နားထောင်ရခြင်းဟာနားထောင်ဖို့ကောင်းတဲ့အပြန်အလှန်အငင်းအခုန်ကိစ္စကြီးဖြစ်နေတယ်။အကြောင်းနဲ့အကျိုးရှိနေတယ်။တစ်ဖက်သက်ဘူကြဆိုးမှုပြီးတော့အနိုင်ယူလှုပ်ခြင်းမဟုတ်ဘဲနဲ့တရားတပောင်ဖြစ်မှုတစ်ခုမှုလို့လူသားတိုင်းနားဆင်အတော်အမှုသမိုင်းသက်သေတည်စေရမည်အရေးအခင်းကြီးဖြစ်သည်ဆိုတာကိုထပ်ဆင့်နှိုးဆော်ပေးလိုက်ခြင်းလို့ကျွန်တော်သတ်မှတ်ခြင်းပါတယ်။မိတ်ဆွေတော်တတ်ရှင်အပေါင်းတို့ພັນຊင်းတော်မူသောອພະພະຍາທະຄິນສະຫຼະນິຕູພັນຊင်းတော်မူແດ່ບົ່ງບໍ່ຫມົກປັດບໍ່ຫມົກລຸອພ່ເອສີບານໍຕະນີ້ຍາພິ່ນອະກຸຕຽາຕະບອງຜິດນີດາຫາອະເທັດຊິນတော်မူသောອພະພະຍາທະຄິນນິມີຈີວາໂຕຍະປະຕະນາກ້ອງກິນນິມີຫຼွာຍະປະຕະນາເບບລောက်ທີ່ອຫຼັນກວ່າດະລີດາບິເມນໍອພະພະຍາທະຄິນຫາບລောက်ທີ່ລູຖ້າກູຈິດເດຕັນໂບຖ້າတော်မူເດສະຫຼະກູອະເລອະເນສິນຊາສີຈິນບາດີကျွန်တော်လူအဖွဲ့အစည်းအတွင်းမှတောင်းလူချင်းဒီလိုရှိကြရဲ့လားကြီးနိုင်ငယ်နှင်းအတင်းအကျပ်အမိန့်ပေးစိတ်ခိုင်းမှုတွေလူအချင်းချင်းကိုတရိတ်ဆန်များပမာဖိနှိပ်ချုချုပ်ချယ်မှုတွေနဲ့ကန့်သတ်မှုတွေနှိပ်စက်မှုတွေနဲ့ပြည့်နှက်နေပါတယ်ကဘာမြေတစွားရစ်ဆက်မှုများဖိနှိပ်ခြင်းများအနိုင်ကျင့်မှုများဆိုတာမျိုးဟာလေမြင်သာထင်သာတွေရှိမှရစ်ဆက်တယ်လို့ပြောလို့မရပါဘူးနော်နှုတ်ကပတ်သမားတရားကိုသာစိစိကြည့်လိုက်မယ်ဆိုရင်လူသားအပေါင်းတို့ရဲ့ဇာတိပဂိစိတ်အစဉ်တွေနဲ့မတော်မတည့်ပြုမှုမှုတွေဆိုရဟာသမိုင်းတစ်လျှောက်မှာရေတွက်လူကိုမကုံနိုင်အောင်ပဲဖြစ်ခဲ့ရတယ်ဆိုတာကိုကျွန်တော်တို့တွေ့ရပြီးသားပါအခုအဖဖျားသခင်ကတော့ကဘာတစ်ခုမိသားစုကိုကိဆင့်ဆို၍နားဆင်စေတယ်နှစ်နားဆွင့်ထောင်တိုက်သောသမာတရားများဖြစ်ကြောင်းကိုသိစေလိုက်ပါတယ်ထာဝရဘုရား၏အမိန့်တော်ကိုနားထောင်ကြလော့ထ၍တောင်ကြီးတို့ရှိမှတရားတွေ့သဖြင့်တောင်ငယ်တို့သည်သင်စကားကိုကြားကြစေ။အိုးတောင်တို့ခိုင်ခံသောမြေအမြင့်တို့ထာဝရဘုရား၏တရားတွေ့မှုကိုနားထောင်ကြလော့။ထာဝရဘုရားသည်မိမိလူမျိုးနှင့်တရားတွေ့เสียရှိ၏။ဣသရေလအမျိုးနှင့်ဆွေးနွေးညှင်းခုံတော်မူမည်တဲ့။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာကျွန်တော်အနေနဲ့အခုအပိုင်းအခြားကလေးကိုရောက်လာတော့ဟေရှာယအနာဂတ်ကျမ်းဤတန်းပိုင်းမှာဆိုခဲ့ဘူးတဲ့နှုတ်ကပတ်တော်ကအသံတော်များကိုတော်ပြီးတော့တပံအောင်မိမိပါလေဟေရှာယအနာဂတိကျမ်းအခန်းကြီး1ထဲကအငယ်1နဲ့3ဟာအခုလိုဖော်ပြထားပါတယ်ထာဝရဘုရားမိန့်တော်မူသည်ဖြစ်၍အိုးကောင်းကင်ကြားလောအိုးမြေကြီးနားထောင်လောမိန့်တော်မူချက်ဟူမူကားငါကြွေးမွေးပြည့်စုံသောသားသမီးတို့သည်ငါကိုပုန်ကန်ကြပြီနွားတော်လည်းမိမိအရှင်ကိုသိ၏မြဲတော်လည်းမိမိသခင်၏မြဲဆောင်ကိုသိ၏ဣသရေလအမျိုးသားတို့မူကားငါ့ကိုမသိကြငါဤလူမျိုးမူကားမစင်ကျင်တတ်ပါတကားတဲ့တခါအဲ့ဒီဟေရှာယအနာဂတိကျမ်းအခန်းကြီး1ထဲမှာပဲအငယ်16ရေအငယ်18မှ20အတွင်းတို့ရေဟာအခုလိုတပေါင်းတစည်းတည်းဖော်ပြထားပါတယ်ကိုစေးကြောကြလောကိုစင်ကြယ်စီကြလောသင်တို့ဒုစရိုက်များကိုငါမျက်မှောက်မှပယ်ရှားကြလောမကောင်းသောအကျင့်ကိုဖြတ်ကြလောထာဝရဘုရားမိန့်တော်မူသီကားလာကြတရားစီရင်ကြကုန်အံသင်တို့အပြစ်သည်ဏီသောအစင်းရှိတော်လဲမိုးပွင့်ကဲ့သို့ဖြူလိမ့်မည်ဂရိပါဏီနှင့်အမျှဏီတော်လဲသိုးမွေးကဲ့သို့ဖြစ်လိမ့်မည်သင်တို့သည်ကြီးညိုနားထောင်လျင်မြေအသီးအနှံကိုစားရကြလိမ့်မည်သို့မဟုတ်ညင်းဆန်ပုန်ကန်လျင်ဓာလက်နှင့်ဖြင့်ဆုံးရကြလိမ့်မည်ဟုထာဝရဘုရား၏နှုတ်တော်တွင်အမိန့်တော်ရှိ၏တဲ့အခုဆက်ပြီးတော့နားဆင်ကြည့်ပါအဖဖျားသခင်ရဲ့လူမျိုးတော်ဣသရေလအပေါ်မှာဘလောက်အထိခိုင်ခံ့သောသမိုင်းလမ်းကြောင်းနဲ့စောင့်ရှောက်ခြင်းပြုခဲ့တယ်ကျေးဇူးတရားမြောက်များစွာနဲ့ပိုက်ရိုက်ခဲ့ပြီးတဲ့ဆိုတာတွေ့ကိုကျွန်တော်တို့ဆက်လက်ပြီးကြားနာကြရတော့မှာဖြစ်ပါတယ်မိခအနာဂတိကျမ်းအခန်းကြီး6အငယ်3နဲ့4အိုငါဤလူမျိုးသင်ကိုအဘယ်သို့ငါပြုဘူးသနည်းအဘယ်သို့ညှင်းဆဲဘူးသနည်းငါတဖက်၌သက်သေးခံလို့သင်ကိုအဲဂုတ်ထုပြီမှငါဆောင်ခဲ့ပြီကျွန်ခံနေရအရက်မှရွေးနှုတ်ပြီသင်ရှိမှမောရှိအာယုံမိရိအန်တို့ကိုငါစေလွတ်လေပြီအိုးငါလူမျိုးသင်ကိုအဘယ်သို့ငါပြုတ်ဘူးပါသနီးတဲ့ အဘယ်သူကညှင်းစေခဲ့ဘူးပါသနည်းတဲ့ဒီမေကွန်းတူရဲ့နောက်မှာအဖဖျားသခင်နဲ့ထက်ပြောစရာမလိုပဲနဲ့သိနာလေစီခြင်းတဲ့အချက်တွေဟာအလိုလိုအကျုံးဝင်နေပါ रे ဟုတ်ပါ रे ဣသရေလလူမျိုးတော်သည်တစ်အချက်အနေနဲ့ဖျားသခင်ကိုကျေးဇူးကမ်းလျင်နေသည်နှစ်အချက်အနေနဲ့ထာဝရဖျားသခင်ကိုတော်လှန်ပုန်ကန်လျက်နေသည်အဲ့ဒီအချက်ကြီးနှစ်ချက်ကိုဆင်ခြင်စဉ်းစားပြီးတော့သိသာအောင်လို့အဖဖျားသခင်ဖော်ပြနေတယ်လို့ကျွန်တော်တင်ပြခြင်းပါ रे ဟုတ်ပါ रे မိတ်ဆွေဓမ္မဟောင်းကျမ်းတွေတဲကနောက်ဆုံးကျမ်းဖြစ်ပါတော့မလခိအနာဂတ်ကျမ်းကိုရောက်မယ်ဆိုရင်အဖဖျားသခင်ကဒီမေကွန်းရဲ့သဘောအတိုင်းထက်မှန်ပြီးတော့လူမျိုးတော်ကိုစောကြောရပြန်တယ်မေးမြန်းရပြန်တယ်စွဲချက်တင်ခဲ့ရပြန်တယ်ဆိုတာတွေ့ကိုကျွန်တော်တို့ဆက်ပြီးတော့တွေ့ကြရအောင်မှာပါအဲ့ဒီပရောဖက်ကြီးမလခိပေါ်ထွန်းတဲ့အချိန်ဆိုတာဟာဣသရေလနဲ့ယူဒတို့ဟာနိုင်ငံတော်ကိုပြန်ပြီးတော့ရောက်လာလို့ဣသရေလတပေါင်းတစ်စီးတည်းထူထူထောင်ထောင်ဖြစ်လာခြင်းเยรูซาเล็มမြို့တော်ကြီးကိုအသစ်တီထောင်ပြီးကစားအချိန်ပြန်လဲထူထောင်မှုတွေနဲ့ကြွယ်ဝချမ်းသာလာတဲ့အချိန်ပဲဖြစ်တယ်။အဲ့ဒီအချိန်ကာလမျိုးမှာတောင်မှကောင်းကြီးမိုးတွေကိုခံစားရတဲ့ကြားတွေကဒီလူမျိုးတော်ဟာဘာဘူးလုံလက်အောက်ကကျွန်ခံခဲ့ရတဲ့ဘဝကနေလွတ်မြောက်ရခြင်းကြီးစုတော်ဆိုတာကိုဖုတ်လေတဲ့ငပိရှိလေတဲ့ဆိုတဲ့သဘောမျိုးတောင်မထားပဲနဲ့မိခဲ့ရော့ခဲ့ကြပြီဆိုတဲ့အကြောင်းကိုယဉ်နှင့်ပွဲကျွန်တော်ဆက်ပြီးတွေ့ကြရအောင်မှာဖြစ်ပါတယ်။ဟုတ်ပါတယ်။ဒါဟာမာလခိပရောဖက်ကြီးပေါ်ထွန်းတဲ့အချိန်အနေနဲ့တက်ဆပြီးပြောရမယ်ဆိုရင်ပူပူနွေးနွေးသာရှိသေးတဲ့အဖဖျားသခင်ရဲ့ဂျေဇူးတော်ကိုသူတို့ခံစားခဲ့ရပြီးတော့သူတို့မေ့လျော့ခြင်းအကြောင်းပါမိတ်ဆွေအပေါင်းတို့အခုလိုမိခအနာဂတ်မှတဆင့်မင်းတို့ကိုဘယ်သူငါနှင်းစေခဲ့ဘူးသနည်းဆိုတာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အခန်းကြီး၄မှာတုန်းကကောင်းကင်နိုင်ငံတော်တည်ထောင်ခြင်းကိုရောက်လာရင်အတိတ်ကာလကငါနှင်းစေခဲ့ဘူးသူတွေကိုလေငါဟာပြန်ပြီးတော့ကျေးဇူးပြုမယ်စုဝေးစေမယ်ဆိုရကိုစွဲနေတဲ့လူတွေအနေနဲ့ဘုရားသခင်ကိုယ်တိုင်ကငါနှင်းစေခဲ့တဲ့လူတွေရှိတယ်ဆိုရကိုပျောင်ပျောင်တင်းတင်းကြီးပြောပြသားပဲအခုကျတော့မင်းတို့ကိုဘယ်သူအဘယ်သူနှင်းစေခဲ့ဘူးသနည်းဆိုပြီးတော့တခါမနှင်းစေခဲ့ဘူးသယောင်ယောင်အဲ့ဒီလူကလိန်ကချစ်ပြောနေပါရောလားဆိုပြီးတော့တွေးကြလိုက်မယ်လို့ကျွန်တော်ထင်ပါတယ်ဒါဆိုရင်အဲ့ဒီအခန်းကြီး၄အငယ်6နဲ့8ကိုပြန်ပြီးတော့ကြည်ကြပြီးတော့ထာဝရဖျားမိန်တော်မူသီကားထိုကာလ၌ခြေဆွန့်သောသူကိုငါခေါ်မည်နှင်းထုတ်ခြင်းကိုခံရသောသူငါနှင်းစေဘူးသောသူတို့ကိုငါစုဝေးစေမည်ခြေဆွန့်သောသူကိုငါကြံကျွင်စေမည်အဝေးသို့နှင်းထုတ်ခြင်းကိုခံရသောသူသည်ကြီးမားသောလူမျိုးဖြစ်စေခြင်းကငါစီရင်မည်ထာဝရဖျားသည်စည်းအောင်တောင်ပေါ်မှာသူတို့ကိုယခုမှစ၍အစဉ်အမြဲအုတ်ချုပ်ဆိုးဆန့်တော်မူလိမ့်မည်။အိုအေဒါလင့်စဉ်စည်းအောင်သူတို့သမီးနေရာကုန်သင်သည်အစိုးရလိမ့်မည်။အရင်တည်သောအာဏာတည်ပြန်လိမ့်မည်။နိုင်ငံတော်သည်ယေရုရှလင်သူတို့သမီးလက်သို့တဖန်ရောက်လိမ့်မည်တဲ့။မိတ်ဆွေတော်တရှင်အပေါင်းတို့ညှင်းဆဲတယ်ဆိုတဲ့မြမအတိတ်ဘဲကိုတူပြိုင်ဖော်ပြနေပြီမေ။အဲ့ဒီအခန်းကြီး၄တဲ့ကညှင်းစေခြင်းဆိုတာဟာအပြစ်ဒဏ်ကြောင့်စီရင်ခြင်းအနာတရဖြစ်စေခြင်း affliction ဆိုတဲ့အင်္ဂလိပ်ဝါဟာရကိုဖော်ပြထားပါတယ်အခုညှင်းစေတယ်ဆိုတာကတော့ weary တဲ့တမင်သက်သက်စိတ်မဆင်းရဲဆင်းရဲအောင်လုပ်တယ်ဆိုတဲ့စိတ်ဝိညာဉ်အရာနာကြီးအောင်ခံစားရအောင်ပြုလုပ်ခြင်းကိုဆုလိုခြင်းပဲဖြစ်ပါတယ်စိတ်စိတ်စဉ်းစားကြည့်မယ်ဆိုရင်ကျွန်တော်ကျမတို့ယုံကြည်သူတွေရဲ့အသက်တာတွေဟာလေအဲ့ဒီသဘောတရားအတိုင်းပါပဲဒီလိုအဖဖျားသခင်မေကွန်းထုတ်တာကိုခံယူရမယ်အသက်တာတွေကြီးပဲဖြစ်နေတာကိုကိုကိုကိုပြန်ပြီးတော့ဆင်ခြင်အောက်မေ့ဖို့လိုအပ်လာပါတယ်အဖဖျားသခင်ရဲ့အပြစ်ဒဏ်စီရင်ခြင်းတွေကိုအရှိုးများထင်အောင်ခံရတာတွေရှိပါလိမ့်မယ်အလွန်နာကျင်ခံခဲ့တဲ့ဒဏ်ရတန်ကျက်တွေပဲပေါ့ဒါပေမဲ့အကယ်၍သာကိုဟာနှုတ်ကပတ်တော်အတိုင်းအသက်ရှင်မယ်အဖဖျားသခင်အလင်းတရားအရေးမှခိုလှုံပြီးတော့သူ့ရဲ့ချစ်ချင်းမြတ်တာတော်ကိုယဉ်နှင့်အမျှခံယူနိုင်မယ်ဆိုရင်တော့ဖျားသခင်ဟာစိတ်ဝိညာဉ်အရာကျွန်တော်တို့ကိုဘယ်တော့မှမညှင်းဆဲပါဘူးပင်ပန်းဆင်းရဲခြင်းလည်းဘယ်အခါမှမရှိစေဘူးဆရာကိုကျွန်တော်တို့သဘောပေါက်နားလည်ထားကြဖို့လိုပါ रे အခုဣသရေလလူမျိုးတော်ရဲ့အရေးအခင်ကိုကြည်ပါမိခာအနာဂတ်ကျမ်းအခန်းကြီး6ရဲ့အငယ်4ဟာအခုလိုဖော်ပြထားပါ रे သင်ကိုဧဂုတ်ထုပြီးမှငါဆောင်ခဲ့ပြီကျွန်ခံနေရအရက်မှရွေးနှုတ်ပြီသင်ရှိမှမောရှိအာယုံမိရိယန်တို့ကိုငါစေလွှတ်လေပြီတဲ့ မငင်းနိုင်တဲ့သမိုင်းအစစ်အမှန်ပဲ။မောရှိဆိုတဲ့ထိတ်တန်းကောင်းဆောင်ကြီးအသက်ကိုဖက်နဲ့ထုတ်ပြီးတော့မျိုးမပြုတ်အောင်လို့သူတို့ဣတရီလကိုကာကွယ်ပေးခဲ့ရပါသည်။ငါမတပါအခြားသောဖျားကိုမကိုးကွယ်နှင်းဆရာကိုအမိန်တောင်မှချပြီးကစားပူပူနွေ့နွေ့အငွေလေးတစ်ထောင်တောင်ပဲရှိသေးတယ်နော်။နွားရုပ်ကိုသွားပြီးတော့ဣတရီလတွေရွှေချကိုးကွယ်ကြတော့အဖဖျားသခင်အမျက်တော်ပြင်းထန်စွာထွက်ပြီးတော့ဒင်းတို့ဣတရီလအကုန်လုံးငါသတ်ပြင်မယ်မင်းစီကနေပြီးတော့လူမျိုးအစ်စ်ဖြစ်စီမယ်ဆိုတဲ့အချိန်တလောက်တကိုးကြီးတဲ့အဖဖျားသခင်ကိုလူမျိုးတော်လူမိုက်တွေရဲ့ကိုးစားမောရှိဟာအသနာခံပေးခဲ့ရတယ်ဆိုတာကိုသမိုင်းမှတွေ့ခဲ့ရပါတယ်အဲ့ဒီလိုခေါင်းဆောင်မျိုးကိုပေးခဲ့တာကိုကဒီလူမျိုးအတွန့်ရှေဖို့ကျေးဇူးပြုခြင်းဖြစ်နေပြီဆိုတာထင်ရှားနေပြီမဟုတ်ဘူးလားပြီးတော့တခါအာယုံပြီးတော့အာယုံမောရှိတို့ဤအမကြီးမိရိယံတဲ့ကြည်စံဒီကနေ့ကျွန်တော်တို့ကြားကြနေရတဲ့အမျိုးသမီးတို့ဤအခွင့်အရေးတိုက်ပွဲနှုတ်ကပတ်တော်အရာဆိုရင်ဘာများတိုက်ပွဲဝင်နေစရာလိုသလဲဣတရေလလူမျိုးတို့ဤမင်းတို့ကိုကျွံဘဝကထုတ်ဆောင်တဲ့နေရာမှာတောင်းစီအောင်လို့မိရိယံကိုပါငါဟာခေါင်းဆောင်အဖြစ်ရွေးကောက်ပေးခဲ့တယ်တဲ့အဖဖျားသခင်တမင်ထဲ့သွင်းဖော်ပြပေးလိုက်ပါတယ်ဟုတ်ပါတယ်ဣတရေလလူမျိုးတော်ဟာတော်ရီတောင်တီကြားမှာခီးသွွားနေရတဲ့အချိန်မောရှိတို့အာယုံတို့လိုယောက်ျားဘာသားကြီးတွေပြန်လှုပ်ပြီးတော့မိမတွေခလေးမွေးတဲ့ကိစ္စတွေမှာပါဝင်ဆောင်ရွက်နိုင်ပါမတော့ဒီအပိုင်းအခြားတွေမှာစွန်းစွန်းတမန်ခေါင်းဆောင်ပေးနိုင်ဖို့မီရီယန်လိုမောရှိရဲ့အမကြီးကိုခေါင်းဆောင်စီခဲ့ရလိမ့်မယ်ဒါဟာဘုရားသခင်ပြုတော်မူသောကျေးဇူးအဲ့ဒီမီရီယန်ရဲ့အကြောင်းကိုကျွန်တော်ကပြောရင်းပြောရင်းနဲ့တော်လေရာကျန်တဲ့ကအမျိုးသမီးအခွင့်အရေးကိုအပြည့်အဝအဖဖျားသခင်ပေးခဲ့တဲ့အကြောင်းလေးတစ်ခုကိုသွားပြီးတော့သတိရမိပါတယ်။တော်လေရာကျန်အခန်းကြီး28ရဲ့အစပိုင်းတွေမှာပြန်ကြည့်ပါ။ထိုအခါယောသတ်ဤသားမနာရှေအဆွေအမျိုးပါလျက်မနာရှေမာခိရဂိလတ်ဟေဖေရတို့မှဆင်းသက်သောဇလောဖတ်ဤသမီးမာလာနောအာဟောဂလာမိလကာတိရဇာတို့သည်လာ၍ပရိသတ်စီဝေယတဲတော်တက္ကနာမောရှိနှင့်ယေပရောဟိတ်အီလာဇာမင်းများပရိသတ်များအပေါင်းတို့ရှေ့မှရက်လျေအကျွန်ုပ်တို့ဤအဖသည်တော၌သေးပါ၏။ထာဝရဘုရားတစ်ဖက်၌စုဝေးသောအပေါင်းအသင်းကောရာ၏အပေါင်းအသင်း၌မပါ။မိမိအပြစ်ကြောင့်သေးပါ၏။သူ၌သားယောက်ျားမရှိပါ။ထို့သောသားယောက်ျားမရှိသောကြောင့်အကျွန်ုပ်တို့ဤအဖ၏အမိသည်အကျွန်ုပ်တို့အဆွေအမျိုး၌ပျောက်ရပါမည်လော။ကျွန်ုပ်တို့အဖအီညီအကိုတို့နှင့်အတူအကျွန်ုပ်တို့အားအမွေပေးပါဟုလျှောက်ကြ၏။သူတို့အမှုကိုမောရှိသည်ထာဝရဘုရားရှေ့တော်၌ထားလိ။ထာဝရဘုရားကလည်းဇလောဖတ်သမီးတို့၏စကားသည်လျှောက်ပတ်ပေ၏။အကယ်စင်စစ်သူတို့အဖအီညီအကိုတို့နှင့်အတူအမွေခံရသောအခွင့်ကိုသူတို့အားပေးရမည်။သူတို့အဖအီအမွေဥစ္စာသည်သူတို့လက်သို့ရောက်စေရမည်တဲ့။ရှင်းနေတာပဲမဟုတ်ဘူးလား။မေဆွေနှုတ်ကပတ်တော်အတိုင်းမလိုက်နာနိုင်တဲ့လူအဖွဲ့အစည်းဟာကိုယ့်အပြစ်ကိုသာကိုယ်မသိကြတာပါနော်အလွန်တရာမှတရားမျှတတော်မူတဲ့အဖဖျားသခင်ကိုအစဉ်တစိုက်တော်လှန်ပုန်ကန်ခြင်းကြတယ်ဆိုရကိုဓမ္မသမိုင်းစာမျက်နှာတွေဟာကျွန်တော်ကိုပြင်းထန်စွာသတိပေးနေပါတယ်ကောင်းပါပြီအေဂုတ်ထုနိုင်ငံတော်ရဲ့ကျွံဘဝလောင်းရိပ်ကနေလွတ်မြောက်လာရတဲ့ဣတရီလလူမျိုးတော်အမျိုးသားအလျောက်အမျိုးသမီးအမျိုးသမီးအလျောက်အခွင့်အရေးတွေဒန်းတူရည်တူရယူနိုင်ခဲ့ပြီဆိုတာကိုအခုမိခာအနာဂတ်တီဟာဖော်ပြပေးလိုက်သလိုနောက်ထပ်ဘယ်လိုသတိတရားရစရာတွေအသိတရားရစရာတွေရှိနေသေးတယ်ဆိုတာကိုကြည့်ကြပါအောင်စုမိခာအနာဂတ်တီကျမ်းအခန်းကြီး6အငယ်5အိုးငါဤလူမျိုးရှိတ်တိမ်မျိုးနှင့်ဂီလဂါလာမျိုးစက်ကြားမှမောပမင်းကြီးဘာလက်ကြံစီသောအကြံကို၎င်းဘောရာသားဘာလံပြန်ပြောသောစကားကို၎င်းအောက်မိလောထို့သို့အောက်မိမိလျင်ထာဝရဘုရား၏ဖြောင့်မတ်တော်မူခြင်းကိုနားလေလိမ့်မည်ဟောဒီတစ်ခါခေါင်းမီးဂျုံအောက်ကထပ်ပြီးတော့ထွက်လာပြန်တာကတော့ဘာလံတဲ့ဟုတ်တယ်ပေါ်ပူလာပရောဖက်လူလေလူလိန်ကြီးဘာလံအကြောင်းကိုရှင်ပေတရုဩဝါဒစာဒုတိယစာဆောင်မှာတုန်းကကျွန်တော်နောက်ဆုံးကြားနာခဲ့ကြပါတယ်အဲ့ဒီဘာလံဆိုတာတခြားမဟုတ်ပါဘူး။တောလေယာကျန်တုံးကတွေ့ခဲ့ရဘူးတဲ့ပရောဖက်လူလေလူရှုပ်ကြီးတယောက်ပါ။မောပါဆိုတဲ့အရက်ကိုဣတရေလလူမျိုးတော်တို့ဖြတ်သန်းရမယ်အချင်း။မောပါဘရင်ဘာလဲဆိုတာအဝေးကနေပြီးတော့အဲ့ဒီဣတရေလလူအုပ်ကြီးကိုလည်းမြင်ရတကယ်လန့်ဖြန့်ပြီးတော့သူများကိုချိန်တိုက်တဲ့နေရာမှာတော့ specialist လို့ခေါ်ရမယ်။ဘာလန်ကိုအမုံပြီးပေးတော်ဆိုတဲ့မြို့ကနေတကူရကသွားပြီးတော့ပင့်နေ။ပြီးတော့ဣသရေလလူမျိုးတော်ကိုဖြတ်ပြီးတော့ကျင်စဲခိုင်းတယ်။ငွေတွေပုံပေးပြီးတော့ခိုင်းတာဆိုတော့ဘာလန်ကလည်းကျင့်ကျင်တယ်။အဲ့ဒါကိုဖျားသခင်ကသိတဲ့အခါကျတော့မင်းမကျင်ရဘူးဆိုပြီးတော့တားလိုက်တယ်။အဲ့ဒီချိန်မှာဘာလန်တယောက်အဖဖျားသခင်ကိုလည်းကြောက်ငွေကိုလည်းတစ်ဖက်ကလူကျင်နဲ့ဆန့်ငင်ဆန့်ငင်ဖြစ်ခဲ့ရတယ်။နောက်ဆုံးကြတော့အဖဖျားသခင်စကားတဲ့ဘာလဲ့ရဲ့လက်ပတ်တကားတွေကိုမက်ပြီးတော့မကြိမ်ဘူးမဟုတ်ဘူးကြိမ်တော့ကြိမ်နေဒါပေမဲ့ဖျားသခင်ကသူ့ပါဇက်ကိုပြောင်းပြန်လှုပ်လိုက်တော့သူမို့လို့ကြိမ်လိုက်တိုင်းဣသရေလလူမျိုးတော်ကိုကောင်းကြီးပေးတာနဲ့ကြည်ပဲအတူတူကြီးဖြစ်နေလို့နောက်ဆုံးဘာလဲ့ဘရင်နဲ့စကားများဘူးတွေကြပြီးတော့အလုတ်လုံးဝမဖြစ်ပဲပြန်သွားရတယ်နောက်ဆုံးကြတော့အဲ့ဒီဘာလန်ဟာလေဣသရေလဓာတ်ချက်နဲ့ပဲသေသွားခဲ့ရတယ်ဆရာတွေးကိုတော်လေရာကျမ်းမှာကျွန်တော်တို့အထင်ရှားပြန်ပြီးတွေ့ရပါတယ်။မဝေးသေးသောရှင်ပေတရုဩဝါဒစာဒုတိယစာဆောင်မှာဖော်ပြတာကတော့အဲ့ဒီဘာလန်ဟာအဖဖျားသခင်ရဲ့စကားကိုနားမထောင်မင်းနဲ့ပထမအချိန်ဖောက်ပြန်မလို့လှုပ်တော့သူ့မြဲကလေးကသူ့ကိုပြန်ပြီးတော့အပြစ်ဆိုတာကိုခံခဲ့ရတဲ့အကြောင်းကိုပြန်ပြီးတော့ဖော်ပြထားခြင်းဖြစ်ပါတယ်။အဲ့ဒီဘာလန်ပရောဖက်ရဲ့အကြောင်းကိုတော်လေရာကျမ်းအခန်းကြီး22ကနေအခန်းကြီး24အတွင်းမှာကျွန်တော်တို့အသေးစိတ်မျှပြန်လည်လေ့လာလို့ရနိုင်ပါတယ်။ဖျားသခင်နဲ့လောကအရာတွေကြားမှာဘဘဲကိုလိုက်ရမှန်မသိပဲဖြစ်တတ်တဲ့လူသားတို့ဗျာများရပုံတွေဒုက္ခရောက်ရပုံတွေအကြောင်းတွေကိုအများကြီးသင်ငန်းစာယူစရာရှိနေပါ रे အဖဖျားသခင်ကိုတော့အမှန်တကယ်ကြောက်ရမှန်သိသားပဲဒါပေမဲ့တစ်ဖက်ကသူများအားပေးအားမြောက်လို့တော့လက်ထိုးတာကလေးတွေကိုလည်းမစွန့်ခြင်းအဲ့ဒါနဲ့ပဲဘဝဟာတောင်မရောက်မြောက်မရောက်ဆိုသလိုဖြစ်သွားရတာနောက်ဆုံးကြတော့အဲ့ဒီလိုလူမိုက်မျိုးစီကပဲအဖဖျားသခင်ဟာမိမိဘုန်းတော်ကိုထင်ရှားစေပုံများအကြောင်းတို့ကိုကျွန်တော်တို့ဟာအဲ့ဒီဘာလန်ပရောဖက်ရဲ့သင်ငန်းစာတွေကိုရယူပြီးတော့လေ့လာသင်တယ်လို့လည်းကျွန်တော်အနေနဲ့အားပေးခြင်းပါတယ်။တောလေယာချန်းအခန်းကြီး22နဲ့24အတွင်းမှာအသေးစိတ်မြင်နိုင်ပါတယ်။မိတ်ဆွေအခုမိခါအနာဂတ်တီဟာလေအဲ့ဒီဘာလန်အကြောင်းကိုပဲဒီနေရာမှာထည့်သွင်းဖော်ပြလိုက်တာပါ။ဒါပေမဲ့အသေးစိတ်ဇလန်းတော်မဟုတ်ပါဘူး။ဘာလန်တယောက်သူ့ကိုပိုက်ဆံတွေပုံပေးပြီးတော့ဣသရေလလူမျိုးတော်ကိုကျိန်ဆဲခိုင်းတဲ့ဘာလဲ့ဘရင်ကိုဖျားသခင်အကြောင်းကိုဘယ်လိုပြန်ပြောခဲ့သလဲဆရာကအမှတ်ရဇီနိုင်ဖို့ဖြစ်ပါတယ်ဟုတ်ပါတယ်ဘာလန်ပြောခဲ့တဲ့စကားစုတချို့ဟာမိမပြစ်တိုက်တဲ့စကားတွေပဲဖြစ်ပါတယ်မိမပြစ်သင့်တဲ့စကားတွေပဲဖြစ်ပါတယ်တောလေယာချန်းအခန်းကြီး23အငယ်18မှ21အတွင်းမှာအခုလိုတွေ့ရကြောင်းပါထိုအခါဘာလန်သည်ပရောဖက်စကားအဖြစ်မွတ်ဆိုသည်ကအိုးဇိဖောသားဘာလဲ့မင်းထလောငါစကားကိုစိတ်စီနားထောင်လော့ဘုရားသခင်သည်မှုသာစကားကိုပြောအံ့သောငါလူဖြစ်တော်မူသည်မဟုတ်နောင်တရအံ့သောငါလူသားဖြစ်တော်မူသည်မဟုတ်မိမ့်တော်မူပြီးမှစကားတော်အတိုင်းမပြုတ်ဘဲနေတော်မူမည်လောဂတိထားတော်မူပြီးမှဂတိတော်မတီးဘဲနေတော်မူမည်လောကောင်းကြီးပေးရမည်အကြောင်းအမိန်တော်ကိုငါခံရပြီ။ဘုရားသခင်ကောင်းကြီးပေးတော်မူပြီ။ထိုကောင်းကြီးကိုငါမဖြစ်နိုင်။ယာကုပ်အမျိုးကိုနှင်းဆဲသောအမှု၊ဣသရေလအမျိုးတစ်ဖက်၌ပြုသောနှောက်ယှက်ခြင်းအမှုကိုဘုရားသခင်သည်ကြည့်ရှု၍နေတော်မူ။သူတို့ဘုရားသခင်ထာဝရဘုရားသည်သူတို့နှင့်အတူရှိတော်မူ၏။ရှင်ဘရင်ကြွေးကြော်ခြင်းအသံကိုသူတို့တွင်ကြားရ၏။တေအဖဘုရားသခင်ကိုလူအချင်းချင်းတွေးတာမျိုးတော့မတွေးနဲ့နှစ်ဂရိသစ္စာတော်နဲ့ပြည့်စုံတော်မူတယ်သုံးသူ့အလိုဆန္ဒကိုဘသူကမှဆန့်ကျင်လို့မရဘူးတဲ့အဲ့ဒီအချက်တွေကိုဖော်ပြလိုက်တာပါမိတ်ဆွေအပေါင်းတို့ရှိတ်တင်ရေဂိလဂါလာမျိုးရဲ့စัจ जा မှာအဲ့ဒီဘာလက်နဲ့ဘာလန်တို့ဟာဣသရေလတို့နဲ့ရင်ဆိုင်တွေ့ခဲ့ရတဲ့အကြောင်းတွေကိုမိခါပြန်ပြီးတော့ဖော်ပြပါတယ်ခါနန်ပြည်သို့ဝင်ကန်ဤအချိန်လောက်မှာပေါ့တနည်းအားဖြင့်ကတော့ကျွံဘွားကနေထွက်ခွာလာရတဲ့နှစ်ပေါင်း40မကကြာရှည်ကြံကြောင်းခရီးစဉ်ကြီးကိုပါဣသရေလတို့ပြန်လှန်အောင်မေသရိယာနိုင်ဖို့မိခါမှတဆင့်သတိပေးလိုက်တာပါဟုတ်ပါတယ်ပို့ဆောင်တော်မူရာလမ်းခရီးအတွင်းမှာအပြစ်သင့်ခဲ့တာတွေရှိပါတယ်ဘသူမပြုတ်မိမိမှုနဲ့ဒုက္ခရောက်ခဲ့ရတယ်ရှိပါတယ်ဒါပေမဲ့သူ့ကိုယုံကြည်ကိုးကွယ်သူတို့အဖို့စောင့်ထိန်တော်မူခြင်းကြီးစုဆရာဟာတရားတော်အဖြစ်တည်စမြဲပေးဆိုတာကိုအောက်မေ့စေပါတယ်ဘာလန်ထွက်ပြီးတော့ကြိမ်မယ်ဆိုရင်လေကြိမ်စဲတဲ့အဖန်တွေပဲထွက်စီအောင်တော့ဘာဖြစ်လဲဘာမှမဖြစ်နိုင်ပါဘူးမတကာစရွေးစင်ယုံကလွဲပြီးတော့ဘာမှထူးနိုင်မှာမဟုတ်ပါဘူးဟုတ်ပါတယ် အသက်ရှင်တော်မူသောအဖဖျားသခင်ကိုကိုးကွယ်တဲ့လူသားတို့အဖို့ကိုဘဝအသက်တာမှာကိုတိုင်ဟာအဖဖျားသခင်ရှေ့ကိုသာတိုးဝင်ပြီးတော့သူကိုယ်တိုင်ရဲ့စီရင်တော်မူခြင်းကိုသာခံယူနိုင်ဖို့လိုပါ रे ဒါဝိဒ်မင်းကြီးပြောခဲ့တယ်လို့ပေါ့လူလက်သူမရောက်ပါစေနဲ့ဖျားသခင်လက်သူသာရောက်ပါစေကျေးဇူးတော်ကြီးလာ၏တဲ့မှန်ပါ रे မာတင်လူသာပြောခဲ့တဲ့စကားတခုရှိပါ रे ဖျားသခင်ဘက်မှရှိနေသူဟာအမြဲအောင်ပွဲခံတယ်တဲ့မိတ်ဆွေအပေါင်းတို့မျက်မှောက်ခေတ်ကျွန်တော်ယုံကြည်သူအသင်းတော်အဖို့ဆိုရင်ရှင်ယောဟန်ဩဝါဒစာပထမစာဆောင်မှာကြားခဲ့ရတဲ့အဆုံးအမဟာသိပ်ပြီးတော့အရေးကြီးပါတယ်ချစ်သားတို့သင်တို့သည်ဒုစရိုက်ကိုမပြုတ်စေခြင်းဟာဤအရာများကိုသင်တို့အားငါရေး၍ပေးလိုက်၏တစုံတစ်ယောက်သောသူသည်ဒုစရိုက်ကိုပြုမိခြင်းဖြောင့်မတ်တော်မူသောအရှင်ယေရှုခရစ်သည်ဟုသောငါတို့အမှုဆောင်သခင်သည်ခမည်းတော်ထံ၌ရှိတော်မူ၏သူသခင်သည်ငါတို့ဤအပြစ်မကလောကီသားအပေါင်းတို့ဤအပြစ်ဖြေစရာအကြောင်းဖြစ်တော်မူ၏တဲ့မိခာပရောဖက်မှတဆင့်အဖဖျားသခင်ချထားပေးတော်မူပါသောအနာဂတ်အပေါင်းတို့ဟာလွန်ခဲ့တဲ့နှစ်ပေါင်း2800လောက်တုန်းကပေါ်ထွန်းခဲ့တဲ့အသံတွေဖြစ်တယ်ဒီကနေ့ကျွန်တော်နှလုံးသားကိုရိုက်ခတ်နှိုးစော်နေစေရှိသောအသံများပဲလို့တင်ပြလိုက်ပါရစေ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြရတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတော်များခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကမိခာနာဂတိချန်းအခန်းကြီး6အခန်းငယ်6ကနေအခန်းငယ်8အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။